ပိနေငါဘာစလိုနာမြို့ရဲကကဘာလှည့်ခီးတယ်တွေနဲ့စီကားနေတဲ့နေရာကိုကားတစီအတင်းမောင်းဝင်တိုက်ခိုက်ခဲ့လို့73ရောက်တေဆုံးပြီးတော့တရားကြော်တရားရသွားပါတယ်။ Laram Plus လမ်းမကြီးပါဒီအကျန်းဂျာတာဘရီနီညနေပိုင်းလောက်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုမြင်တွေ့ခဲ့ရတဲ့ဒေသခံမျက်မြင်တယောက်ကအခုလိုပြောပြပါတယ်
။ Pues he visto un montonazo de gente gritando, la furgoneta que se iba para abajo se veía y
ရူရီအဟိဒေတန်ကြားလို့ကြည့်လိုက်တော့ဗန်ကားတစီးကလက်မကြီးပဲအတင်းမောင်းဝင်သွားတာတွေ့လိုက်တယ်။လာရန်ပလတ်လက်မကြီးတလျှောက်ကားတိုက်ခံရလို့လဲနေတဲ့သူတွေကိုမြင်ရတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့သူကပြောပြတာပါ။လူအများပြားတည်ဆုံးစေတဲ့ရည်ရွယ်ချက်နဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့ရဲကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ဆိုပါတယ်။လူနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းကက်တလိုနီးယားနယ်ရဲတပ်ဖွဲ့ကပြောပါတယ်ဖမ်းဆီးခံထားရသူတယောက်ကတော့မော်ရိုကိုနိုင်ငံကဖြစ်ပြီးတော့နောက်တစ်ယောက်ကတော့အာဖရိကတိုက်မြောက်ပိုင်းစပိန်အစိုးရအုပ်ချုပ်တဲ့မလေးလျာဒေသကဖြစ်ပါတယ်ရင်မောင်းသူကတော့လွတ်မြောက်နေစေဖြစ်ပါတယ်အဖမ်းခံထားရသူနှစ်ယောက်ကဒီတိုက်ခိုက်မှုနဲ့ဘလို့ပတ်သက်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘုဒ္ဓဟူးနေ့တုန်းကလူတယောက်တေဆုံးခဲ့ရတဲ့ဘာစလိုနာမြို့ပြင်ကနေအိမ်တစ်ခုပောက်ကွဲမှုနဲ့ဂျာတာဘရီနီကားတိုက်မှုဆက်ဆံနေတယ်လို့ရဲကပြောပါတယ်ပောက်ကွဲသွားတဲ့အိမ်ထဲမှာဖောက်ခွဲရေးပစ္စည်းတွေလုံနေစင်မှာပောက်ကွဲခဲ့တာလို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။ဂျာတာဘရီနီတို့ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ပြင်သစ်သမ္မတတို့အပါအဝင် EU ဥရောပသမ္မတခေါင်းဆောင်တွေအမေရိကန်နဲ့ကုလသမဂ္ဂတို့ကပြင်းပြင်းရှုံချပြီးတော့စပိန်နဲ့အတူအကြမ်းဖက်မှုကိုဆက်လက်တိုက်ဖြတ်သွားမယ်လို့ပြောကြားခဲ့ကြပါတယ်။